Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်ဇွန်လ30ရက်တနင်္ဂနွေနေ့ညနေ6:00 အစီအစဉ်တွေကို9မီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။မြောက်ကိုရီးယားဘက်ကတိုက်ချင်းပြစ်ဒုံးကျည်ဆန့်သတ်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဘုံကျဲလီရင်နေကိုရီးယားကျွန်းဆွယ်ပေါ်မှာပြန်တန်းခဲ့ပါတယ်။လေယာဉ်တစ်စင်းကိုဖောက်ခွဲပြစ်မဲ့အကြမ်းဖက်ဝါဒဆွဲလျှို့ဝှက်ကြမ်းစီမှုကိုဖော်ထုတ်နိုင်ခဲ့တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ယာတီတုတ်ကွေးကူးဆက်မဲ့အရေးကာကွယ်တဲ့အနေနဲ့ရိုးရာတောင်ဖြုံနှစ်ပွဲကိုပိတ်ဖို့ညွှန်ကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ဒီမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပွားနေတဲ့ H1N1 ယာသီတုတ်ကွေးရောဂါနောက်ဆုံးအခြေအနေနဲ့ပတ်သက်လို့နားဆင်ရမှာက
138ဒါကဆေးဝင်တန်ရတုတ်ကွေးနဲ့တုတ်ကွေးရောဂါတန်ရရောနာပေါင်း138ဦးပိုးတွေက42ဦးသေဆုံးသူ9ဦးပေါ့
ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူ Paris မြို့မှာကျင်းပတဲ့ဒီ AIDS ယောဂဆန်ရညီလာခံအကြောင်းနဲ့ American ပြည်ထောင်စုနဲ့ပြည်ထိုင်နိုင်ငံကြားကုန်သွယ်ရေးဆန်ရအကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်ကူးရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်လေတပ်ရဲ့ B1B ဘုံကျဲလေယာဉ်နှစ်စင်းကိုရီးယားကျွန်းဆွယ်ပေါ်မှာမနေ့စနေနေ့ကပြန်တန်းခဲ့ပါတယ်။တောင်ကိုရီးယားနဲ့ဂျပန်တိုက်လေယာဉ်တွေချန်ရန်ပြန်တန်းခဲ့တဲ့ဒီလုပ်ငန်းစဉ်ကမြောက်ကိုရီးယားရဲ့ဇူလိုင်လ3ရက်နေ့နဲ့ဇူလိုင်လ28ရက်နေ့ကတိုက်ချစ်ပြက်ဒုံးကျည်တွေစမ်းသပ်ခဲ့မှုကိုဓာတ်ရိုက်တုံ့ပြန်တာဖြစ်တယ်ဆိုအမေရိကန်စစ်တပ်ပစိဖိတ်ဒေသကုကဲရေးဌာနကပြောပါတယ်။တပ်ဖွဲ့ဝင်တွေတပ်ဖွဲ့တွေရဲ့စေနာရေးကြပူးရဲပြန်တမ်းမှုမစ်ရှင်ကိုတော့အမေရိကန်ပြည်ထောင်စုဂွမ်ကအန်ဒါဆန်လေတပ်အခြေစိုက်စခန်းကနေစတင်ခဲ့တာပါ။ဂျပန်နိုင်ငံရဲ့ဝေဟင်ပိုင်နဲ့ထက်ရောက်မှာတော့အမေရိကန်လေတပ်ဘုံကျဲလေယာဉ်တွေကိုဂျပန် F2 တိုက်လေယာဉ်နှစ်စင်းကပူးပေါင်းခဲ့ပါတယ်။အဲ့ဒီနောက်အမေရိကန်ဘုံကျဲလေယာဉ်တွေကိုရီးယားကျွန်းဆွယ်ပေါ်ကိုပြန်တမ်းခဲ့ပြီးတောင်ကိုရီးယားတိုက်လေယာဉ်၄စင်းထပ်ပြီးတော့ပူးပေါင်းပြန်တမ်းတာဖြစ်ပါတယ်။တောင်ကိုရီးယားအိုဆန်လေတပ်အခြေစိုက်စခန်းပေါ်ကနေအမေရိကန်ဘုံကျဲလေယာဉ်တွေခဏခဏဖြတ်ပြန်တမ်းခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ပြည်ထောင်စုဂွမ်ကိုပြန်လည်ဆက်ရောက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပဲ့ဒိန်းတပ်ဒုံးကျည်တွေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရပ်သွားအောင်တရုတ်ဘက်ကမလုပ်ဘူးဆိုပြီးလဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့မှာဝေဖန်ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကိုချက်ရောက်ခဲ့တဲ့ပြီးခဲ့တဲ့တောက်ချာနေကမြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ပဲ့ဒိန်းတပ်ဒုံးကျည်ဆန့်သတ်မှုနောက်မနေ့စနေနေ့ညနေခင်းမှာအမေရိကန်သမ္မတကတရုတ်ကိုပြစ်တင်ပြောဆိုတာဖြစ်ပါတယ်တရုတ်ဟာဒီပြဿနာကိုလွယ်လွယ်လေးဖြေရှင်းနိုင်တယ်လို့သမ္မတထရန့်ကပြောပါတယ်မြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ဒုံးကျည်ဆန့်သတ်ခဲ့မှုအပေါ်တရုတ်ဘက်ကလည်းပြစ်တင်ရှုတ်ချထားပါတယ်ရှင
်ဗင်နီဇွဲလားနိုင်ငံမှာသမ္မတမဒူရိုစီစဉ်ပြီးတော့အငင်းပွားစရာဖြစ်နေတဲ့ရွေးကောက်ပွဲအတွက်မဲယုံတွေကိုစတင်ဖွင့်လှစ်လိုက်ပြီးမဲသနာရှင်တွေဟာနိုင်ငံရဲ့ဖွဲ့စည်းပုံကိုအစ်စ်ပြန်လဲရေးဆွဲမဲ့တိုင်းပြည်ပြည်ပလွှတ်တော်အတွက်မဲပေးနေကြဖြစ်ပါတယ်။အဲဒီတိုင်းပြည်ပြည်ပလွှတ်တော်မှာအဖွဲ့ဝင်55ယောက်ပါဝင်ပါပါ။ဝေဖန်သူတွေကတော့မဒူရိုကိုထောက်ခံသူတွေပဲဒီရွေးကောက်ပွဲမှာဝင်ပြန်ကြတာဖြစ်ပြီးတော့သမ္မတမဒူရိုရာထူးမှာအကန့်အသတ်မရှိနေသောနိုင်အောင်ဖွဲ့စည်းပုံကိုပြန်ပြင်သွားနိုင်မှာဖြစ်တယ်လို့ပြောလိုက်ပါတယ်။နိုင်ငံရေးတိုက်ခိုက်တွေကတော့ဒီရွေးကောက်ပွဲကိုသပိတ်မောက်ဖို့တိုက်တွန်းထားတဲ့အတွက်သမ္မတကိုထောက်ခံသူတွေပဲဒီရွေးကောက်ပွဲမှာမဲပေးကြမှာဖြစ်ပါတယ်။တိုက်ခန်းကြီးကတော့ဒီရွေးကောက်ပွဲဟာမတမာတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောလိုက်ပြီးတော့ကန်းကွက်ဆန္ဒပြကြဖို့ပြောလိုက်ပါတယ်။အခုသတင်းပတ်အစောပိုင်းကဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးသမ္မတမာဒူရိုကလာမယ့်အင်ကာနေ့အထိလူမှုဆန္ဒပြပွဲတွေမလုပ်ရဘူးလို့တားမြစ်လိုက်ပြီးတဲ့နောက်တောက်ကြာနဲ့စနေနေ့တွေမှာတော့အခြေအနေတွေကတင်းမာမှုရှိပေမဲ့ငြိမ်သက်နေခဲ့ပါတယ်။ဆန္ဒမပြရအမိန့်ကိုမလိုက်နာတဲ့သူတွေအနေနဲ့ထောင်ဒဏ်10နှစ်အထိကြားခံရနိုင်ပွဲရှိတယ်လို့သမ္မတမာဒူရိုကပြောပါတယ်။ဒါပေမဲ့အတိုက်ခံကောင်းဆောင်တွေကတော့တနင်္ဂနွေနေ့မှာဒီအမိန့်ကိုဖီဆန်ပြီးလမ်းပေါ်ထွက်ဆန္ဒပြကြဖို့သူတို့ထောက်ခံသူတွေကိုပြောကြားထားပါတယ်ခင်ဗျာ
။လေရင်တစ်စင်းကိုဖောက်ခွဲပစ်ဖို့အကြမ်းဖက်ဝါဒဆွဲလျှို့ဝှက်ကြမ်းစီမှုတစ်ခုကိုဩစတြေးလျရဲတွေကဖော်ထုတ်နိုင်ခဲ့တယ်လို့ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။လက်ဖြစ်ဖောက်ခွဲရေးပစ္စည်းကိုသုံးပြီးလေရင်တစ်စင်းကိုဖောက်ခွဲမဲ့အစီအစဉ်နဲ့ပတ်သက်တဲ့အချက်လက်တွေရှိထားတယ်လို့စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။လက်နက်ကန်ရဲတွေနဲ့ဩစတြေးလျပြည်တွင်းထောက်လန်းရေးအဖွဲ့ဝင်တွေမနေ့စနေနေ့ကစစ်တနီမြို့တွင်စီးနှင်းရှာဖွေမှုမှာတော့လူ၄ဦးကိုဖမ်းဆီးထားပါတယ်။အ မျိုးသမီးတို့ကတော့ဖန်ဆီးခံရသူတွေထဲမှာပါတဲ့တားဖြစ်သူနဲ့ခင်ပွန်းဖြစ်သူတို့ဟာအစွမ်းရောက်မှုတွေနဲ့ပတ်သက်မှုမရှိဘူးလို့ညှင်းဆန်ပြောဆိုပါတယ်။အခုစီးနင်းမှုတွေကအစ္စလာအစွမ်းရောက်ကြံစီမှုတစ်ခုနဲ့ဆက်ဆံနိုင်ခြင်းရှိတယ်လို့အကြီးအကဲရရှိတွေကပြောဆိုကြပါမိလေ။အချိန်နည်းရဲ့ဒေတာတို့နဲ့ပတ်သက်လို့တော့အသေးစိတ်ထုတ်ဖော်ပြောဆိုရမှာရှိပါဘူး။ ဝင်ရောက်စီးနင်းဖို့အစီအစဉ်မရှိခဲ့ပေမဲ့လည်းရဲဘက်ကသတင်းပေးချက်ရရှိပြီးနောက်မှာခက်မြန်မြန်တုံ့ပြန်ဆောင်ရွက်တာဖြစ်ပါတယ်။အကွက်ကြကြလျှို့ဝှက်ကြံစီမှုတစ်ခုကိုအာဏာပိုင်တွေဖော်ထုတ်ရရှိလိုက်တဲ့အနေအထားမျိုးဖြစ်ပါတယ်လို့ဩစတြေးလျဝန်ကြီးချုပ်မာခွန်တမ်ဘယ်ကပြောပါတယ်။ဆီဒနီလေးစိတ်ကိုတော့လုံခြုံရေးတိုးမြှင့်ထားပြီးနိုင်ငံတွင်းနေရာတချို့ကိုလည်းလုံခြုံရေးတို ဒီနေ့ကျွန်တော်တို့ရဲ့ဘီဝမ်ဘီဘုံကျဲလီရဲ့နှစ်စဉ်ကိုရီးယားကျွန်းဆက်ပေါ်မှာမတူတူစီစဉ်ပြီးတော့အငင်းပေါ်စရာဖြစ်နေတဲ့ဒရီပေးချပါတယ်တဝူးချင်းဖြစ်စေအစုအဖွဲ့လိုက်ဖြစ်စေအချမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့စီစဉ်တာတိုက်ခိုက်လာနိုင်တဲ့အခြေအနေရှိတယ်လို့လုံခြုံရေးအဖွဲ့အစည်းတွေဘက်ကခန့်မှန်းထားပါတယ်ရှင်
ဆိုမာလီယာနိုင်ငံမြို့တော်မှာဒီကနေ့တနင်္ဂနွေနေ့မှာကားဘုံတစ်လုံးပောက်ကွဲခဲ့လို့ခဲ့တယ်လို့ဆိုမာလီအာဏာပိုင်တွေကပြောကြားလိုက်ပါတယ်။မိုဂါဒီရှူးမြို့တော်မှာဖြစ်ပွားခဲ့တဲ့ဒီကားဘုံပောက်ကွဲမှုကြောင့်900ယောက်သေဆုံးပြီးတော့17ယောက်ထပ်မနေတန်းရရသွားတယ်လို့လည်းAP သတင်းဌာနကပြောပါတယ်။မိုဂါဒီရှူးမြို့ကလူသွားလူလာများတဲ့မာကာအာမူကာရာမာလမ်းမှာပောက်ကွဲခဲ့တာဖြစ်တယ်လို့ဆိုမ သေးလောက်တဲ့အထိတိုက်ခိုက်မှုတွေကိုမကြာခဏဆိုသလိုလုပ်လို့ရှိပါတယ်ခင်ဗျာ
New American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိစိုင်းတိုမီတာ16 kHz 1683ညစိုင်းတိုမီတာ19 kHz 15565စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝင်မြန်မာပိုင်းစီစဉ်ရဲ့တင်းကနေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်မြန်မာနိုင်ငံမှာယာတီတုတ်ကွေး H1N1 ဖြစ်ပွားသူ42ဦးအတည်ပြုထားပြီး9ဦးသေဆုံးခဲ့ရပြီးဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ပါတယ်တန်ရက်ယာတီတုတ်ကွေးနဲ့ဆေးရုံတက်ကုသသူပေါင်း138ဦးရှိခဲ့ပြီးဒီထဲက42ဦးကိုယာတီတုတ်ကွေးဖြစ်ပွားသူအဖြစ်အတည်ပြုထားဖြစ်ပါတယ်ယာတီတုတ်ကွေးပြက်နှက်ဖြစ်ပွားမှုကိုကြိုတင်ကာကွယ်ရေးစီစဉ်တဲ့အနေနဲ့မန္တလေးတိုင်းမဒရာမြို့မှာနှစ်စဉ်ကျင်းပတဲ့ရိုးရာတောင်ပြုံနှစ်ပွဲကိုပိတ်ဖို့ဒီကနေ့မန္တလေးတိုင်းဝန်ကြီးချုပ်ကညွှန်ကြားချက်ထုတ်ပါတယ်စတင်ကျင်းပနေပြီဖြစ်တဲ့ရိုးရာတောင်ပြုံနှစ်ပွဲမှာအနည်းငယ်ရက်ရက်ကလူပေါင်း 2,000 လောက်ရှိနေပြီးဒီလူတွေကိုလည်းတုတ်ကွေးကင်းရှင်းကြောင့်စစ်ဆေးပြီးမှအိမ်ပြန်ခွင့်ပြုမှာဖြစ်တယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကသတင်းထောက်တွေကိုဒီကနေ့ပြောဆိုသွားပါတယ်ယာတီတုတ်ကွေးထိန်းချုပ်နိုင်တဲ့အချိန်ထိတောင်ပြုံးပွဲတော်ကိုပိတ်မှာဖြစ်ပြီးနောက်ပိုင်းမှာကျင်းပဖို့ရှိတဲ့ရတနာကူနှစ်ပွဲကိုလည်းအခြေအနေစောင့်ကြည့်သွားမယ်လို့ပြောပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ယာတီတုတ်ကွေးကအရေးပေါ်အဆင့်မဟုတ်သေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်က VOE မြန်မာပိုင်းကိုပြောပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အနေနဲ့အခြေအနေကိုအဆက်မပြတ်အကဲခတ်စောင့်ကြည့်နေပြီးပြည်သူတွေအနေနဲ့အစိုးရမလွန်ကြားဖို့ကိုလည်း WHO ရဲ့မြန်မာဆိုင်ရာကိုယ်စားလှယ်ကတိုက်တွန်းပါတယ်လက်ကိုဆက်ပြန်တဲ့တေးချဆေးကြောချဖို့ကိုလည်းသူကတိုက်တွန်းပါတယ်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဘက်ကတော့ယာတီတုတ်ကွေးဖြစ်တယ်လို့တန်တရားရှိရင်နီးဆိုင်ရာကျန်းမာရေးဌာနကိုအမြန်ဆုံးပြသကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ရှင်
တရုတ်နိုင်ငံရဲ့စီးမြေဥပဒေအစ်တွေနဲ့အညီဖြစ်အောင် VPN လို့ခေါ်တဲ့တရားလုံခြုံရေးအစီအမံတွေကိုခွင့်ပြုပေးထားတဲ့ Internet Wi-Fi Hotspot လို့တဲ့ Computer Software Application တွေကိုတရုတ်နိုင်ငံရဲ့ App Store တွေကနေဖယ်ရှားလိုက်တယ်လို့ Apple ကုမ္ပဏီကြီးကအတည်ပြုလိုက်ပါတယ်ဒါဟာ Internet Sensor ဖြတ်တောက်မှုကိုအလျော်ပေးလိုက်တာဖြစ်တယ်လို့ဝေဖန်သူတွေကတော့ပြောကြပါတယ် Internet Wi-Fi Hotspot လို့တဲ့ Computer Software ကိုပေးရသူအတော်များများကသူတို့ရဲ့ software application တွေတရုတ်နိုင်ငံရဲ့ App Store ထဲကနေဖယ်ရှားခံလိုက်ရပြီးတဲ့နောက်ဒီလိုလှုပ်ဆောင်လိုက်တာနဲ့ပတ်သက်ပြီး Apple ကုမ္ပဏီကလည်း NPR Radio သတင်းဌာနကိုစနေနေ့က email ကနေတဆင့်အတည်ပြုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံပြည်ပမှာပြုလုပ်တဲ့ computer software တွေဟာတရုတ်နိုင်ငံက internet မှာအစိုးရကတားမြစ်ထားတဲ့အရာတွေကိုတစ်ခါတရံမှာကြော်ပြီးတော့ကြည့်ဖို့အတွက်အသုံးပြုနိုင်တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ firewall လို့ခေါ်တဲ့လုံခြုံရေးစနစ်ဟာကဘာမှာအစ်မင်းလုံးစင်စာဖြတ်တောက်မှုစနစ်တွေကတခုဖြစ်တယ်လို့ဝေဖန်သူတွေကပြောကြပါတယ်ခင်ဗျာ
တူရကီသတင်းသမား9ဦးတို့6လကြာထောင်ဒဏ်ချမှတ်ခံခဲ့ရပြီးတဲ့နောက်ပြန်လွတ်လာခဲ့ပေမဲ့ Low po kind pet Liudo, Jemma Wadiza, Pedigo, Topa Musaya, Sweden, a seller, Pansi, Kanyare, Bo, one year, Tom Piosu Tabade. During yet, Daikan, Drinsa, Kahuriaka, Windanui, Istanbul, Yopinga, Silivery, Tongani, Minisani, Nika, Lula Raba, Amugaro, seller, Yasania, Zepi, Lamet, Setemala, Setti Yenima, Nauta, Yongjin Shibade. A Jeshide, Lu, Sumpia, Kanya, you know. Tongan, Liza, Donieti, Jakan Yanale, Pipade. During a soyaga, jumper warazo, a poesite, pieta matade, PKK cut a load the map party, Lawazon Wadi, Ludu Lumia, Dolany party. Now bigger than here, Anna Dinchansi Mugu, season get Ulu, so second hade. American money time to Bata Isia, Patulangulan, now like Dugu, Taka Yeda, Popia, SOB, didn't out Dugu, sweat it in Taraba, didn't out Konyago, Lubebo, Istanbul, Diayon de Kuga, bigger at Dabjaniga, Mintama Kevi me, the Rins are yet, Tin Shazon, the Rindama, Liudogado, Sele, Chungna, Kantara, Pipare.
Jamming at Tom Bima, that don't the linnet, you, Musaduga, Nyakala de Kugu, the Ningunin, Sobanga. တနန်းနဲ့ပြစ်ခတ်ခဲ့တာကြောင့်တယောက်တည်းဆုံးပြီးတော့၃ယောက်တန်းရသွားပါတယ်အဲ့လူဟာညကလကပြန်ထွက်လာတဲ့အချိန်မှာရဲတပ်ဖွဲ့နဲ့ပြန်လည်ပြစ်ခတ်ခဲ့ပြီးတန်ရပြင်းထန်စွာရသွားခဲ့ပြီးတော့နောက်ပိုင်းမှာတော့အဲ့ဒန်ရာနဲ့ဆေးဥမာတီဆုံးသွားခဲ့တယ်လို့ကွန်စတန့်မြို့ရဲတပ်ဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ဒီတိုက်ခိုက်မှုတွင်ရဲတပ်ဖွဲ့ဝင်တဦးလည်းတန်ရရ ဂျာမနီနိုင်ငံဟမ်ဘာ့ဂ်မြို့မှာကိုလွန်ကွဲရှောက်တာညင်းပယ်ခံရသူတဦးကတိုက်ခိုက်ခဲ့တာကြောင့်လူတစ်ယောက်သေဆုံးပြီး6ယောက်ဒဏ်ရာရသွားပြီး2ရက်အကြာမှာအခုလိုဒီတိုက်ခိုက်မှုထပ်ပြီးတော့ဖြစ်ခဲ့တာပါ။ဟမ်ဘာ့ဂ်မြို့မှာတိုက်ခိုက်တဲ့သူဟာစိတ်ပိုင်းဆိုင်ရာတည်ငြိမ်မှုမရှိဘူးလို့လုံခြုံရေးတပ်ဖွဲ့ကတည်ထားတဲ့အစ္စလာမ်အစိုးရဖြစ်တယ်လို့ဂျာမနီအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
။မြန်မာနဲ့ဗီယက်နမ်နိုင်ငံကြား2011ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့စစ်ဖက်ပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လာအကောင့်ထဲပို့ဖို့အတွက်မြန်မာဘက်ကစစ်ဖက်လွန်ချုံရေးဒုတိယအကြီးအကဲဗိုလ်ချုပ်တန်းထွတ်သိန်းနဲ့ဗီယက်နမ်ဒုတိယကာကွယ်ဝင်ကြီးတို့သဘောထားဖလှယ်ခဲ့ကြတယ်လို့ဗီယက်နမ်အစိုးရပိုင်းသတင်းမှာဇူလိုင်လ29ရက်နေ့ကဖော်ပြပါတယ်။ဟနွိုင်းမြို့မှာဇူလိုင်လ28ရက်နေ့တွေ့ဆုံမှုအတွင်းဒုဝင်ကြီးအဆင့်ကာကွယ်ရေးမှူးဝါဒညှိနှိုင်းဆောင်ရွက်ရေးရန်တရာတိဆောက်ရေးနဲ့လေ့ကျင့်ရေးစက်ပစ်စစ်ပစ္စည်းနဲ့စစ်ဖက်စေဝါဆိုင်ရာကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ရေးကိစ္စတွေကိုအလေးပေးဆွေးနွေးခဲ့ကြပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရန်နိုင်တို့ပြောပြပေးကြတာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံတွင်းလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါသံသယရှိသူဖြစ်ဆေးရုံတဲ့ကုသနေရတဲ့လူနာပေါင်း130ကျော်သွားပြီးဖြစ်ပြီးတော့ဒီ H1N1 ပိုးတွေ့ရှိသူ42ဦး H1N1 ကြောင့်သေဆုံးသူကတော့အနည်းဆုံး9ဦးထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောဆိုလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့ရာသီတုတ်ကွေး H1N1 ရောဂါဖြစ်ပွားမှုလုံနှံညှိနှိုင်းအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကထုတ်ပြန်ပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့မဆုမွန်ကစူးစီးတင်ပြပေးပါမယ်ရှင်။
ဒီကနေ့ဇူလိုင်လ30ရက်နေ့မနက်ပိုင်းမှာရာသီတုတ်ကွေးရောဂါ H1N1 virus ရောဂါပိုးဖြစ်ပွားနေတဲ့အခြေအနေပြည်သူတွေအကြားကြိုတင်ကာကွယ်ရေးနဲ့စောင့်ရရှောင်ရအချက်တွေနဲ့ပတ်သက်လို့ကြိုတင်ကာကွယ်ရေးနဲ့ထိန်းချုပ်ရေးညှိနှိုင်းအစည်းအဝေးကိုရန်ကုန်မြို့ကပြည်သူ့ကျန်းမာရေးတပ်ကတော်မှာအစည်းအဝေးကျင်းပခဲ့ပြီးဒီအစည်းအဝေးပြီးမှပဲသတင်းစာရှင်းလင်းပွဲတရပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ21ရက်နေ့ကနေစလို့ဇူလိုင်လ29ရက်နေ့အထိတနင်္ဂနွေလုံးအတိုင်းအတာနဲ့ H1N1 ရာသီတုတ်ကွေးရောဂါတန်ရရှိသူအဖြစ်ဆေးရုံတက်ရောက်ကုသနေသူပေါင်းက138ဦးရှိပြီး H1N1 ပိုးတွေ့ရှိတဲ့လူနာပေါင်းက42ဦးထိရှိနေပါတယ်။ဒီ H1N1 ရောဂါပိုးကြောင့်သေဆုံးသူလူနာပေါင်းကဇူလိုင်လ29ရက်နေ့အထိ9ဦးရှိသွားပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ဒီကိုရောဂါတန်ရရောလူနာပေါင်း138ဦးပိုးတွေ့ရ42ဦးသေဆုံးသူ9ဦးပေါ့။
လက်တလောရန်ကုန်ဆေးရုံကြီးအထူးကျက်မှတ်ဆောင်မှာဆေးကုသပေးနေတာနောက်ဝေဘာကြီးအထူးကုဆေးရုံကြီးမှာ H1N1 တုတ်ကွေးရောဂါတန်ရရှိသူတွေနဲ့ကူးစက်ခံရသူတွေကိုဆေးကုသပေးနေတဲ့အခြေအနေနောက်တကယ်လို့များနိုင်ငံသားတွေကိုကူးစက်ခဲ့မယ်ဆိုရင်ဘလို့ကုသဖို့စီစဉ်ထားတယ်ဆိုတာကိုတော့ပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်ကရှင်းပြပါဗျာ။ရန်က
ုန်ပြည်သူ့ဆေးရုံကြီးရဲ့အထူးကျက်မှတ်ကုသဆောင်မှာလိုအပ်တဲ့ကတိအညီအစ်တွေလုံးဝမရှိပါဘူး။ဒါကြောင့်မို့လို့တစ်ချက်ဆရာတို့ဝေဘာကြီးမှာအထူးကျက်မှတ်ကုသဆောင်ကိုဆရာတို့ H1N1 ကိုးလူတန်ကြားကိုဝေဒာကြီးမှာတောင်းရှိကူတာဖို့အတွက်ဆက်လုပ်စီစဉ်ခဲ့တာဖြစ်ပါတယ်
နောက်ဒီယောဂဘိုးဟာပြည်သူအများစိုးရင်ထိတ်လန့်နေသလိုအရန်စိုးရတဲ့ကူးစက်ယောဂမဟုတ်ဘူးဆိုတာကိုလည်းသတင်းစကားပါလို့တယ်လို့ဒေါက်တာတာထွန်းကျော်ကပြောပါတယ
်ဒီဘလောက်အန္တရာယ်များတဲ့ပိုးပြည့်တဲ့လူသားတွေကိုတိုင်ကျယ်ဒုက္ခမီတော့ကျန်းမာရေးဝန်ထမ်းများမှာနော်ဆရာတို့ကြောက်တာကကူးစက်ထားတဲ့အခြေအနေလက်ရှိဒီကမှာဆရာတို့လုံးဝမပြည့်ရသေးပါဘူးဒါဆိုရင်နော်လူမှုတွေနေနဲ့ပူပြီးတော့ပါလုံးကြုံသိချရတယ်ဆိုတဲ့ information လေးဆရာပေးလိုက်
။နောက်အထူးသဖြင့်လူထူထပ်တဲ့နေရာတွေနဲ့လူမြင်ငွေတွေမှာနှာခေါင်းစည်းကာကွယ်ပစ္စည်းတွေကိုတက်စင်နေကြတာနဲ့ပတ်သက်လို့လည်းပြည်သူအများအခုလိုကျန်းမာရေးအသိပညာတိုးလာတာကြိုးဆိုသလိုစနစ်တကျတက်စင်ကြဖို့လည်းလိုတယ်ဆိုတာကိုလည်းသမားတော်ကြီးဒေါက်တာဝင်းနိုင်ကအကြံပြုပါတယ
်။ဒါမဟုတ်ဘဲနဲ့လူကောင်းတွေကိုယ်တိုင်ကလမ်းထဲမှာရတဲ့ရတဲ့ဘဝကြီးတွေကိုတက်နေတဲ့အချိန်ကြီးရမယ်။တက်ရမယ်ဆိုတဲ့အသည့်တက်ရင်မရှိတော့ဘူးဆိုတဲ့ထိုင်ကျဲအဲ့ဒါတော့ဆရာတို့ကအပြုသဘောဆောင်နေဒီဥစ္စာတော့ဆရာတို့ကကြိုက်ဒါပေမဲ့တက်တဲ့အခါမှာတကယ်ထိထိမိမိရှိရလားတကယ်အတုံးဝင်သလားမတ်စီကအမျိုးမျိုးရှိနှကောင်းတဲ့စက်ကိုအုပ်တာသူကြည့်လိုက်လို့ရှိရင်ဖြစ်နေတဲ့အချက်ကလယ်ဘေးမှာလာချိန်တာတချို့ပြိထဲခေါက်ချက်တာတချို့တော့ထိုးလိုက်တက်လိုက်လို့နေဆိုတော့ဒီအချက်ကတော့လုံးဝမားနေနော်တက်ပြီးရင်ဆိုရင်နှကောင်းတဲ့စက်ကိုလုံးကျော်အောင်တက်ရဒါတိအချက်ဒီချက်ကဘယ်မျိုးစားကိုတက်မှာ
လဲ။ကျန်းမာရေးဝန်ကြီးဌာနနဲ့အတူတနိုင်ငံလုံးအတိုင်းအတာနဲ့ဝန်ကြီးဌာနတွေအားလုံးကပူးပေါင်းပြီးတော့ H1N1 တုတ်ကွေးယောဂကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေကြတာပါ။ဒီထဲမှာမှလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဘက်ကအထူးသဖြင့်ရေဘေးကူညီကယ်ဆယ်ရေးစခန်းတွေနဲ့လူနေထူထပ်တဲ့နေရာတွေမှာ H1N1 တုတ်ကွေးယောဂပညာပေးလုပ်ငန်းတွေနဲ့ကျန်းမာရေးအထောက်အကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့လူကယ်ပြန်ဝန်ကြီးဌာနရဲ့လက်ထောက်ညွှန်ကြားရေးမှူးဦးရဲမျိုးဝင်းက VOA ကိုပြောပါတယ်။
လူအဆူလိုက်နေတဲ့ခုလိုရေပင်းတင်ပြည်သူတွေအဆူဝင်နေနေတဲ့ရှိမှလေဟိုဆလွားတစ်စုံတယောက်ကဖြားမယ်ဒါမှမဟုတ်ရင်လည်းချောင်းဆိုးတာမျိုးရှိမယ်ဆိုရင်တော့ဒီရုပ်ခွက်စိတ်ကံတော့ဒီကျွန်တော်တို့နှာခေါင်းဆီးပေါ့နော်ကျွန်တော်တို့ကသိခဲ့တယ်သိခဲ့တာဆလွားသူ့ရှာနေတည်းများရှိလို့လောလောဆယ်မပြတ်နိုင်အောင်ပေါ့နော်အဲ့ဒါတုံးဖို့ပြီးလို့ရှိရင်အဓိကတော့လက်ဆေးဖို့ပေါ့ခဏခဏဒီတန့်ရှင်ရေလက်တန့်ရှင်ရေပေါ့လက်ကိုဆင်းရခဏခဏဆေးပေးဖို့လူမှုကမ္ဘာဦးစီးဌာနလည်းတိုင်းနိုင်ငံတိုင်းနိုင်ငံမှာမြေကျောင်းတွေပါတယ်မှာလည်းပညာပေးတွေလုပ်နေတယ်ခင်ဗျာ
ယာဒီတုတ်ကွေးယောဂါနဲ့ပတ်သက်ပြီးတော့ virus ဖြစ်နေတဲ့အခြေအနေပြည်သူအများအကြာကြိုတင်ကာကွယ်ရေးနဲ့ဆောင်ရဆောင်ရအချက်တွေနဲ့ပတ်သက်လို့အစည်းအဝေးတွေကိုတဆာယာကျန်းမာရေးဝန်ကြီးဌာနဝန်ကြီးပါဝင်တာဝန်ရှိသူတွေဆရာဝန်ကြီးတွေဆေးပညာရှင်တွေနဲ့ပြည်သူကျန်းမာရေးကျွမ်းကျင်မှုဆိုင်ရာအကြံပေးသမားတော်တွေစုဝေးပြီးတော့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်ရှင်
ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်ထင်ထင်ယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတဲ့ဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရိတ်တအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း voa bammi news ဆိုတဲ့ voa မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။
VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့ AIDS ယောဂဆံရသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။သိပ္ပံနည်းပညာရဲ့အကျိုးကျေးဇူးကြောင့်ခုခံအားကျဆင်းမှု AIDS ယောဂကိုဖြစ်စေတဲ့ HIV virus ပိုးပြန့်နှံ့ဖြစ်ပွားမှုကိုတိုက်ဖျက်နိုင်တဲ့အခြေအနေတွေရှိလာပါတယ်။ဒါပေမဲ့အဲ့လိုအခြေအနေကောင်းတွေကိုဆက်လက်ထိန်းထားနိုင်ဖို့မှာဒီယောဂတိုက်ဖျက်ရေးဆံရကမ္ဘာရန်ပုံငွေတွေဖြတ်တောက်မခံရဖို့လိုအပ်တယ်လို့Paris မြို့က AIDS ယောဂတိုက်ဖျက်ရေးညီလာခံတက်ရောက်နေကြတဲ့ကျွမ်းကျင်ပညာရှင်တွေကပြောကြပါဗျ။ဒီအကြောင်း George Putte ပြပိုးတဲ့သတင်းကို Mackin Phu Thwe ကတင်ပြပေးပါလိမ့်မယ်ရှင်
။ AIDS ယောဂဖြစ်ပွားမှုတွေရောကြပြီးယောဂကူးစက်ခံရတဲ့သူတွေအသက်မဆုံးရှုံးရအောင်ကယ်တင်ထားနိုင်တဲ့ဒီကနေ့ကခင်မီဆေးဝါးတွေပေါ်လာဖို့ဆယ်စုနှစ်သုံးစုလောက်ချိန်ယူခဲ့ရတာပါ။ဒီသတင်းပတ်ချက်ပြည်သက်နိုင်ငံပါရီမြို့မှာကျင်းပတဲ့ AIDS ယောဂတိုက်ဖျက်ရေးညီလာခံမှာ ဒီယောဂဆိုင်ရာကုသနည်းသစ်တွေနဲ့ပတ်သက်လို့အကောင်းမြင်လာရရှိတဲ့အချိန်ထဲမှာပဲအထူးသဖြင့်ဒီအမေရိကန်အစိုးရအပါအဝင်ဒီယောဂတိုက်ဖျက်ရေးရပုံငွေဖြတ်တောက်ဖို့အဆိုပြုကြတဲ့အပေါ်မှာလည်းစိုးရိမ်မှုတွေရှိနေပါတယ်။ရပုံငွေနှဲပါလာတဲ့အပေါ်မှာပါရီမြို့တော်ဝင်အန်ဟီဒါကိုကအခုလိုပြောပါတယ်။
Mais je veux rappeler qu'il manque aujourd'hui 7 milliards de dollars par an à la lutte contre le sida dans le monde.
C'est un peu comme ça. မမျော်လင့်ပဲစေးမတိုးတော့တဲ့အခြေအနေတွေလည်းဖြစ်လာတာကြောင့်ဒီယောဂါဟာအနည်းတစ်ခုအဖြစ်ဆက်ပြီးတော့ရှင်နေဆဲဖြစ်ပါတယ်။ခိမိဆေးဝါးတစ်တွေကယောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ပေမဲ့ဒီလိုဆေးဝါးတွေကိုလူအတော်များများကမသုံးနိုင်ကြပါဘူး။နိုင်ငံတကာ AIDS ယောဂါတိုက်ဖျက်ရေးအဖွဲ့ဥက္ကဋ္ဌလင်ဒဂဲလ်ဘာဂါရိုလိုကျွမ်းကျင်ပညာရှင်တွေကတော့ဆေးရင်မပြုတ်စုရသေးတဲ့ AIDS ယောဂါဖြစ်ပွားမှုတွေအများအပြားရှိနေနိုင်သေးတယ်လို့ပြောပါတယ်
။ You know we're treating 19.5 million people, but there's another 17 odd million who need treatment today.
Luna said, "Go down where we were tomorrow. Cut up, be nice, be raw. Now that Siva cut up, we can use Luna anyway. We did not have such a tall or skinny body. Did we not have the girl? Now Africa, Bahu Africa, she Europe, ne? Asia level, did that girl? I'm not so happy. Through this, yeah, cut up, we be nice, be raw. That guy, I'm not so easy to come around him."
ဒီလိုစိုးရိမ်မှုတွေရှိတယ်လို့အကောင်းမြင်တာတွေလည်းရှိပါတယ်။ဒီအထက်မှာကုလသမဂ္ဂ UNAIDS အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Michelle Sibide လည်းပါပါတယ
်။ဒီဝတ်တူတွေထံကျွန်တော်တို့ရောက်သွားပြီးလူတက်တွေကိုကတင်ပေးနေပါတယ်။လူတွေကိုစေဝါကုသမှုပေးနိုင်အောင်လည်းမကဘဲယောဂဆစ်ဆဲမှုတွေပြောင်းလဲပြင်နေတာကြောင့်လည်းဖြစ်ပါတယ်
။မကြခင်ကတိုးတက်မှုတွေနဲ့ပတ်သက်လို့မိမောင်းထုတ်ပြရမှာတောင်အာဖရိကနိုင်ငံကမွေးရာပါ HIV ယောဂပိုးရှိသူ7နှစ်အရွယ်ကလေးငယ်အကြောင်းလည်းပါပါတယ်။တနည်းလောက်ဆေးဝါးကုသမှုခံယူပြီးတဲ့နောက်အဲ့ဒီကလေးငယ်ဟာယောဂပိုးကင်းစင်တဲ့သူတယောက်အဖြစ်နေထိုင်နိုင်ခဲ့ပြီးတော့အခုဆိုရင်၈နှစ်တောင်ကျော်လာခဲ့ပါပြီ။အလားတူတိုးတက်မှုတွေချဲမှာတော့ဒီယောဂအတွက်ကာကွယ်ဆေးထုတ်လုပ်နိုင်တော့မယ့်အလားအလာကောင်းတွေရှိနေတာကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။လူပေါင်း35သန်းလောက်သေဆုံးခဲ့ရပြီဖြစ်တဲ့ဒီယောဂကိုနောက်ဆုံးမတော့အပြီးတိုင်ထိချုပ်နိုင်ပါလိမ့်မယ်လို့ကျွမ်းကျင်ပညာရှင်တွေကတော့အကောင်းမြင်ပြောဆိုနေကြပါတယ်ရှင်။
မကင်ဂျီထွေးတင်ပြပေးကြတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုနယ်ပြည်ထောင်နိုင်ငံခြားကုန်သွယ်ရေးဆိုင်ရာအကြောင်းကိုတင်ပြပေးပါမယ်ပြည်ထောင်အင်းနဲ့ဥရောပသမဂ္ဂကနေထွက်လာတဲ့နောက်ပိုင်းဒီအမေရိကန်ပြည်ထောင်စုနယ်ပြည်ထောင်နိုင်ငံခြားကုန်သွယ်မှုဆက်ဆံရေးတတိယထူထောင်မှုကုန်သွယ်ရေးသဘောတူညီချက်တရအတွက်ဝါရှင်တန် DC မှာဂနူးဆွေးနွေးမှုတွေလုပ်နေပါပြီဥရောပသမဂ္ဂရဲ့စီမံမှုအောက်မှာရှိတဲ့ကုန်သွယ်ရေးအတားအဆီးတွေကိုဖယ်ရှားလိုက်ခြင်းအပြင်အမေရိကန်ပြည်ထောင်စုနဲ့လာမယ့်2030ပြည့်နှစ်မှာကုန်သွယ်ရေးတန်ဖိုးဒေါ်လာဘီလီယံ40အထိတိုးမြင့်လာနိုင်မယ်လို့ပြည်ထောင်ကမျှော်လင့်ထားပါတယ်။ဒါပေမဲ့လည်းဒီကုန်သွယ်ရေးညှိနှိုင်းမှုတွေမှာလွယ်လွယ်ကူကူနဲ့တော့ဖြစ်မှာမဟုတ်ဘူးလို့ခန့်မှန်းနေကြတဲ့အကြောင်း VOA ဥရောပဒေသဆိုင်ရာသတင်းတောက် Louis Ramia လန်ဒန်ကနေသတင်းရေးသားပေးပို့လိုက်ပါတယ်။နန်းလောင်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်။
Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကဗြိတိန်နိုင်ငံခွဲထွက်ဖို့မဲခွဲဆုံးဖြတ်ခဲ့ရင်ဖြစ်လာနိုင်တဲ့ကုန်သွယ်မှုဆက်ဆံရေးနဲ့ပတ်သက်လို့အဲ့ဒီအချိန်ကအမေရိကန်သမ္မတဘရက်အိုဘားမားကတတိပေးခဲ့ပြီးတနစ်ကျော်လာတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးဆိုင်ရာအပေးအယူတည်ရရှိဖို့ဗြိတိန်နိုင်ငံကကြိုးပမ်းနေတာဖြစ်ပါတယ်။ EU ကဗြိတိန်ခွဲထွက်ရေးနဲ့အမေရိကန်သားပထမဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒကပြည်တွင်းလုပ်ငန်းတွေကိုဦးစားပေးရေးဆိုတဲ့ရည်မှန်းချက်တွေပြတ်မသွားအောင်လုပ်နိုင်လိမ့်မယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးအစိုးရကမျှော်မှန်းနေပါတယ်။Britain ကုန်သွယ်ရေးဝန်ကြီး Liam Fox ကအခုလိုမြင်ပါတယ
် It's very important that we keep the United States orientated towards an open
ဘာမှစီးပွားရေးအခြေစုံဖြစ်တဲ့အမေရိကန်နဲ့လွတ်လပ်တဲ့တကားပွင့်စီးပွားရေးထားရှိဖို့စိတ်ကိုရည်ကြီးပါတယ်အမေရိကန်မှာဖြစ်တဲ့သမျှတခြားလူတွေပေါ်လည်းသက်ရောက်မှုရှိပါလိမ့်မယ်ဒါကြောင့်ပြည်တွင်းလုပ်ငန်းတွေကိုသာဦးစားပေးဖို့ပြောဆိုနေသူတွေကိုလွတ်လပ်တဲ့ဈေးကွက်တွေစီမင်းစည်းကမ်းတွေကိုအာယုံဆိုင်ဆွေးနွေးညှိနှိုင်းမှုတွေမှာကိုကျိုးစီးပွားကာကွယ်လူတွေရဲ့အသံတွေနဲ့ကကင်းရင်ဖြစ်ဖို့ကတိတ်အရေးကြီးတယ်လို့ထင်ပါတယ
်။ဆွေးနွေးပွဲကအကျိုးလောက်တာဖြစ်ပြီးဥရောပသမ္မဂကနေဗြိတိန်လုံးဝခွဲထွက်ပြီးမှကုန်သွယ်ရေးသဘောတူညီမှုကိုဝင်ရောက်နိုင်မှာပါ။ခွဲထွက်ရေးလုပ်ငန်းစဉ်တွေအပြည့်အစုံဆောင်ရွက်ဖို့အချိန်နှစ်နှစ်ကြာမှသေးတယ်။ဒါပေမဲ့လည်းအတိုက်အခံလက်ဝဲဝါဒီဂျယ်ရမီကိုဘန်ဘောထောက်ခံမှုများပြားလာနေတယ်လို့တချိန်ထဲမှာပဲအမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီမှုတွေကြောင့်ဗြိတိန်နိုင်ငံရဲ့ကြမ်းမာရေးဆောင်ရှားမှုစနစ်မှာအမေရိကန်ကုမ္ပဏီတွေထိုးဖောက်ဝင်ရောက်လာမှဆိုရင်ပကင်းဖြစ်နေချိန်မှာဝင်းကြီးချုပ်မီအစိုးရအတွက်အခြေခံမှုတွေစစောချမှတ်ထားဖို့ဟာနိုင်ငံရေးအရာအရေးကြီးပါတယ်။ King College London က Angelo Cherry Coselo ကအခုလိုမြင်ပါတယ်
။ I'm not sure that the British government is actually going to have the whole public opinion.
American economy to vote in the United States. Lulu the Bora Taukan Jet, Suyaga, a Piwa Yamia Suram, Tijabau, to get out of the game, Nimboja, Piranama.
Sabio Yeha, British Ari to Diga Uzabire Longama, Sabio Yesaya Nivina Rimaro, American, Britannia, Chana Moto, Gibiro, Botta Se, Tongswe Taretina Rene, Mupisa, Pubin, Pianet Haretina Rigo, Britannia Stos and Mamma Tijabau. A ye jira banayekana maro kaimamu shitabi pitalo, America net, dayak gunda mushiye, bobiro, pompio, totamelo, the choga yungi jarelo, hini myonamo long and cupide, venture capitalistka, Rob Misselbrooka, Skype Gatasin Kulu, Pioware.
When you're dealing with the EU, you're dealing with
the trade agreement.
သမ္မတထရမ်ကတော့ဗြိတိန်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီမှုတည်းအမြန်ဆုံးရဖို့လိုလာကြောင်းပြောဆိုထားပြီးဗြိတိန်နိုင်ငံကလည်းအမေရိကန်သမ္မတနဲ့လွှတ်တော်ကပါသူတို့ဘက်မှရှိနေတယ်ဆိုတဲ့မျှော်လင့်ချက်နဲ့ဝါရှင်တန်ဒီစီကိုလာရောက်ဆွေးနွေးကြတာလည်းဖြစ်ပါတယ်ရှင် ဒီမိုကရက်တစ်မြန်မာအတန်းDPP ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DPP ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့အရှက်ဆက် 7ဂျိုးလူကနေပြသတဲ့မနေ့3:00စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို
VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နာနာနိုင်ဂျာညာ9:00ကနေ10:00အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းတိုမီတာ24 25 30 နဲ့9:00နဲ့ဖိုင်းလာမီတာ190ရိုးကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
မြန်မာနိုင်ငံမှာယာတိတုတ်ကွေးဖြစ်ပွားသူ42ဦးအတီးပြုထားပြီး9ဦးသေဆုံးခဲ့ရပြီးဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ပါတယ်။တန်ဖျာယာတိတုတ်ကွေးနဲ့စီးရုံတက်ကုသသူပေါင်း136ဦးရှိခဲ့ပြီးဒီထဲက40ဦးကိုယာတိတုတ်ကွေးဖြစ်ပွားသူအဖြစ်တီးပြုတာဖြစ်ပါတယ်။ယာတိတုတ်ကွေးပြန့်နှံ့ဖြစ်ပွားမှုကိုကြိုတင်ကာကွယ်ရေးစီစဉ်တဲ့အနေနဲ့မန္တလေးတိုင်းမရ ေကပြန်တန်းခဲ့ပါတယ်။တောင်ကိုရီးယားနဲ့ဂျပန်တိုက်လေယာဉ်နဲ့ခြံရံပြန်တန်းတဲ့ဒီလုပ်ငန်းစဉ်ကမြောက်ကိုရီးယားရဲ့ဇူလိုင်လ3ရက်နေ့နဲ့ဇူလိုင်လ28ရက်နေ့ကတိုက်ချင်းမြစ်ဒုံးကျည်တွေစမ်းသပ်ခဲ့မှုကိုတိုက်ရိုက်တုံ့ပြန်တာဖြစ်တယ်လို့အမေရိကန်စစ်တပ်ပစိဖိတ်ဒေသကုတ်ကဲရေးဌာနကပြောဆိုပါတယ်။ဗင်နီဇွဲလားနိုင်ငံမှာတော့သမ္မတမာဒူရိုစီစဉ်ပြီးအငင်းပွားစရာဖြစ်နေတဲ့ရွေးကောက်ပွဲအတွက်မဲယုံနီကိုစတင်ဖွင့်လှစ်လိုက်ပြီးမဲဆန္ဒရှင်တွေဟာနိုင်ငံရဲ့ဖွဲ့စည်းပုံအသစ်ပြန်လဲရေးဆွဲမဲ့တန်းပြူပြည်ပြုလွှတ်တော်အတွက်မဲပေးနေကြပြီဖြစ်ပါတယ်။အဲ့ဒီတန်းပြူပြည်ပြုလွှတ်တော်မှာအဖွဲ့ဝင်545ယောက်ပါဝင်မှာဖြစ်ပါတယ်။လင်းတစင်းကိုဖောက်ခွဲပစ်ဖို့အကြံဖက်ဝါဒဆွဲလျှို့ဝှက်ကြဆီမှုတစ်ခုကိုဩစတြေးလျရဲတွေကဖော်ထုတ်နိုင်ခဲ့တယ်လို့ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။လက်ဖြစ်ဖောက်ခွဲရေးပစ္စည်းတွေကိုတုံးပြီးလင်းရင်တစင်းကိုဖောက်ခွဲမဲ့အစီအစဉ်နဲ့ပတ်သက်တဲ့အချက်လက်တွေရှိထားတယ်လို့စုံစမ်းစစ်ဆေးရမှုတွေကလည်းပြောဆိုထားပါတယ်ရှင
်။တရင်ချင်းချုပ်ကိုမှတ်သိရင်ထိုက်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubiel Altavi ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံလို့ချိန်ညနေ 6:00 ခွဲနဲ့ 9:00 လိုင်းဒိုမီတာ 16.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.